အလုတ်ကန်အခွင့်အလမ်းကောင်းလို့ရမယ်ဆိုရဲမျက်လုံးပေးဆွဲဆောင်မှုတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာရာဇဝတ်အကိုင်းတွေရဲ့တားကောင်ဖြစ်ခဲ့ကြရပြီးအတင်းအကျပ်ခိုင်းစေခံရတဲ့မလေးရှားနိုင်ငံသားနှုတ်ထပ်သုံးဦးကိုနေရာပြန်ခေါ်နိုင်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကကိုးကားပြီးတော့မလေးရှားသတင်းတွေကအင်္ဂါနေ့မှာဖော်ပြကြပါတယ်။လိင်လေခိုင်းစေခံရပြီးတော့နေရာပြန်ရောက်လာသူတွေဟာအသက်16နှစ်ကနေ33နှစ်ကြာအရွယ်တွေဖြစ်ပြီးတော့ကွာလာလမ်ပူနိုင်ငံတကာလေဆိပ်ကိုရောက်လာချိန်မှာနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မလေးရှားရဲတပ်ဖွဲ့ PDRM ကိုလွှဲပြောင်းပေးခဲ့တယ်လို့မလေးရှားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားကြောင်းမလေးမေးလ်အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ရာဇဝတ်ဂိုင်းသားတွေလက်ကနေကဲတင်နိုင်အောင်ထိုင်းနိုင်ငံကမလေးရှားတန်ရုံနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တဲ့ထိုင်းအာဏာပိုင်တွေနဲ့မလေးရှားရဲတပ်ဖွဲ့ကိုအထူးကျေးဇူးတင်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယား၊လာအိုမြန်မာနဲ့ထိုင်းနိုင်ငံမှာရာဇဝတ်ဂိုင်းသူရဲ့တားကောင်အဖြစ်အလုတ်ခိုင်းစေခံရသူတွေနဲ့ပတ်သက်လို့ဇန်နဝါရီလ16ရက်နေ့အထိမလေးရှားနိုင်ငံခြားရေးရုံးစီတင်းင်းပေးပုံပေါင်း519ခုရှိပါတယ်။အဲ့ဒီအထက်ကနေကဲထုတ်နိုင်ခဲ့သူ383ဦးထက်မှာ346ဦးကတော့မလေးရှားနိုင်ငံကိုပြန်အောင်လာကြပြီးတော့ဇန်28ဦးကတော့ဆက်ပြီးတော့ထိန်းသိမ်းခံရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့တန်ယုံတွေကနေတဆင့်တက်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မတရားခိုင်းစေခံရတဲ့ဇန်146ဦးကိုဆက်ပြီးတော့ရှာဖွေကယ်တင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။